ကဘာတဝမ်းအိုမီကရွန်မျိုးဗီဇကွဲ COVID-19 ကူးစက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အချိန်မှာပဲအိန္ဒိယနိုင်ငံကလည်းအသက်15နှစ်ကနေ18နှစ်အကြားဆယ်ကျော်သက်လူငယ်တွေကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ဒီကနေ့တနင်္လာနေ့မှာစလိုက်ပါတယ်။ဒီချိန်ထဲမှာပဲလွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာ COVID-19 ကူးစက်သူ33,950 ဦးရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။ပြင်သစ်နိုင်ငံမှာတော့ COVID ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတာကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့ဒီကနေ့ကန့်သတ်ချက်အသစ်တွေထုတ်ပြန်ပါတယ်။အဲ့ဒီကန့်သတ်ချက်အသစ်တွေထဲအပြင်းမှာလူ9,000နဲ့ပိုပြီးစုဝေးတာနဲ့အစားအုပ်အတွင်းလူ2,000နဲ့ပိုစုဝေးတာတွေမလုပ်ရတဲ့အချက်လဲပါဝင်ပါတယ်။တောင်ကိုရီးယားမှာတော့ကူးစက်မြန် COVID-19 မျိုးဗီဇကွဲအိုမီကရွန်ကြောင့်ပထမဆုံးသေဆုံးသူတွေရှိလာပြီဖြစ်ကြောင်းယောဟပ်သတင်းမှာဒီနေ့ဖော်ပြပါရယ်အသက်60ဝန်းကျင်ရှိပြီဖြစ်တဲ့အခုသေဆုံးသူတွေဟာအိုမီကရွန်ကြောင့်သေတာလားဒါမှမဟုတ်တခြားအကြောင်းတစ်ခုကြောင့်သေဆုံးတာလားဆိုတာကိုအတိအကျမသိရသေးဘူးလို့ယောဟပ်သတင်းမှာရေးသားထားပါရယ်ခင်ဗျာ